Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရှင်များခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စံမှုဝေပါအခုမနေ့ကမှကြားမယ်ထူးခြားတဲ့သတင်းတွေမှာဆိုရင်အမေရိကန်အစိုးရကအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲအတွင်းမှာ CIA ဗိုလ်ထောက်လှမ်းရေးအဖွဲ့ကစစ်ကြောရေးနှိစနစ်တွေအသုံးပြုခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်မှုရှိနေပါတယ်။နောက်ပြီးတော့အမေရိကန်ပြည်တော်စုမှလူလက်နက်မဲ့လူမဲနှစ်ဦးကိုတပ်ဖြတ်ခဲ့တဲ့လူပြူရဲရာရှိတွေကိုတရားမစွဲကိုဆုံးဖြတ်လိုက်တဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဟာဂီပတ်တိုက်ဖုန်းမုန်တိုင်းဟာမနီလာမြို့ကိုတိုက်ခတ်နေပါပြီဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
This is exactly what Burma was supposed to stop doing this
HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ပြောဆိုသွားတာဖြစ်ပါတယ်ဒီသတင်းအပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတခြားနိုင်ငံတွေကဒုက္ခသည်တွေကိုကူညီဖို့ငွေအမြောက်များလိုအပ်နေတာနောက်ကုလသမဂ္ဂကထုတ်ပြန်တဲ့အစည်းအဝေးခန်းစားတစ်ဆောင်မှာမြန်မာနိုင်ငံဘိန်းဆိုင်ပြုံးမှုဟာအရင်တိုင်းဆက်ရှိနေစေလို့ဖော်ပြထားတာတွေကိုတင်ပြပေးမှာပါနောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေဖြစ်တဲ့စီးပွားရေးအစီအစဉ်နဲ့တုဒ္ဒဆုံနဲ့အမေရိကန်ခွင့်ကဏ္ဍကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုဝင်နဲ့မဲအင်ဂျင်နီယာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်အစိုးရအနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲအတွင်း CIA ဗိုလ်ထောက်လှမ်းရေးအဖွဲ့ကြီးရဲ့စစ်ကြောရေးနှိစနစ်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်မဲ့အစီရင်ခံစာအပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုကြိုတင်ပြင်ဆင်မှုတွေလက်အတန်းကြာကလေးကပြုလုပ်ခဲ့တယ်လို့အင်ပီရိုပြောခွင့်ရသူ George Arnest ကတင်းလင်းလာနေမှာပြောဆိုလိုက်ပါတယ်ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မယ်လို့မျှော်လင့်ရတဲ့အဲ့ဒီအစီရင်ခံစာကြောင့်ကမ္ဘာအနှံ့မှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားလာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးထားပါတယ်2001ခုနှစ်စက်တင်ဘာလအတွင်းအမေရိကန်ပြည်တော်စုကိုအကြမ်းဖက်မှုအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းအယ်ခိုင်ဒါစစ်သွေးကြွတွေလို့တန်တရားရှိသူတွေကို CIA ကအသုံးပြုခဲ့တဲ့နှိပ်စက်တဲ့စစ်ဆေးနည်းတွေကိုပထမဆုံးအကြိမ်ဖြစ်လူများသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။သမ္မတဥပမာကတော့အဲ့ဒီကိစ္စဟာအမေရိကန်နိုင်ငံသားတွေအတွက်အရေးကြီးပြီးဘာတွေဖြစ်ခဲ့တယ်ဆိုတာကိုအတတ်နိုင်ဆုံးတိတိကျကျရှင်းရှင်းလင်းလင်းသိမြင်စေဖို့အတွက်ပြုလုပ်တာဖြစ်တယ်လို့ယူဆတဲ့အကြောင်းမစ္စတာအန်စ်ကပြောဆိုပါတယ်အဲ့ဒီအစီရင်ခံစာမှာစာမျက်နှာအပေါင်း480ပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဥပဒေထိန်းချုပ်ရေးရဲအရာရှိတွေအနေနဲ့အသားရောင်နဲ့လူမျိုးခွဲခြားပြီးပြစ်မှတ်ထားမှုကိုထိန်းချုပ်တဲ့ခြေလှမ်းအသစ်တွေအတွက်အမေရိကန်အစိုးရကစီးမြင်အသစ်တွေကိုတင်းလာနေကထုတ်ပြန်လိုက်ပါတယ်အဲ့ဒီစီးမြင်အသစ်တွေအရလက်ရှိလူမျိုးနဲ့တိုင်းရင်းသားမျိုးနွယ်တွေပေါ်အခြေခံထားပြီးတော့တားမြစ်တဲ့စီးမြင်ကိုတိုးချဲ့ပြီးတိုင်းရင်းမျိုးနွယ်ကြားမှဘာသာလိန်တူဆက်ဆံမှုအပေါ်အခြေခံပြီးပြစ်မှတ်ထားတာတွေကိုလည်းတားမြစ်ထားတာပါဒီကန့်သက်ချက်တွေဟာအမေရိကန်အစိုးရထိန်းချုပ်တဲ့ဌာနတွေနဲ့နိုင်ငံတဝန်းကပြည်နယ်နဲ့ရဲဌာနပေါင်း 12,000 ကျော်အတွက်ပဲအကျုံးဝင်မှာဖြစ်တာကြောင့်ဒီစီးမြင်အသစ်တွေရဲ့ထိရောက်မှုနဲ့ပတ်သက်လို့တော့ချက်ချင်းတဲတဲကွဲကွဲမသိရသေးပါဘူးဒါအပြင်ဒီစီးမြင်စည်းကမ်းအသစ်တွေဟာလေဆိပ်နဲ့နယ်စပ်ဂိတ်ကလုံခြုံရေးစစ်ဆေးမှုတွေမှာတော့အကျုံးဝင်မှာမဟုတ်ပါဘူးရှင်
အမေရိကန်ပြည်တော်စုမှလက်နက်မဲ့လူမဲနှစ်ဦးကိုတပ်ဖြတ်ခဲ့တဲ့လူပြူရဲရာရှိနှစ်ဦးကိုခုံတမာတိလူကြီးအဖွဲ့ကတရားမစွဲဘဲဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မှာဆန့်ကျင်တဲ့ကြဲကြဲလောင်လောင်ဆန္ဒပြကန့်ကွက်မှုတွေဒုတိယညဆက်လက်ဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့အနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဘာကလီမှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်မှာတနင်္ဂနွေနေ့ကငင်းငင်းချမ်းချမ်းဆန္ဒပြမှုတွေစတင်ပြုလုပ်ခဲ့ကြပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးအိုကလန်မြို့နီးထီရောက်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကရာနဲ့ချီတဲ့ဆန္ဒပြသူတွေကိုမျက်ရည်ဥပုံတွေနဲ့ပြစ်ခတ်ခဲ့ရပါတယ်။ဆန္ဒပြသူတွေကလည်းကြောက်ခဲပလင်းစတာတွေနဲ့ပြန်လည်ပစ်ပေါက်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တချို့လမ်းဘေးအမှိုက်ပုံးတွေကိုမီးရှို့တာ၊ဈေးဆိုင်တွေကိုဝင်ရောက်လူရတာတွေဖြစ်ခဲ့ပါတယ်။မီယာမီမြို့မှာလည်းဆန္ဒပြသူတွေကအဝေးပြေးလမ်းမတချို့ကိုပိတ်ဆို့ခဲ့ပြီးဆန္ဒပြတဲ့အတွက်မီယာမီကမ်းခြေမှာပြစ်လုတဲ့နိုင်ငံတကာပကြီးပြပွဲကိုတွားရောက်တဲ့ယင်းနေအသွာလွှာနှွေးကွေးကုန်ခဲ့ပါတယ်။နယူးယောက်ဖီလာဒယ်ဖီးယား Seattle မြို့တွေမှာလည်းဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်။ New York မြို့ကအသက်43နှစ်အရွယ် Eric Garner ဆိုတဲ့လူမဲတဦးကိုဇူလိုင်လတုန်းကလေပင်းနှစ်တက်ခဲ့တဲ့လူပြူရဲရရှိ Daniel Pantaleo ကိုခုံတမာတိအဖွဲ့ကတရားမစွဲဖို့ဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ပိုင်းဘရူးနီကဆက်လို့ New York မြို့မှာဆန္ဒပြပွဲတွေပြုလုပ်နေခဲ့ကြတာပါ။တမရဥပမာကတော့ Black Entertainment TV နဲ့ပြုလုပ်တဲ့တွေးဆုံမေးမြန်းခန်းမှာအမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးခွဲခြားမှုကအမြင့်တွင်နေပြီဖြစ်ပြီးချက်ချင်းဖျောက်ဖျက်လို့မရနိုင်သေးဘူးလို့ပြောဆိုလိုက်ပါတယ်ခင်ဗျာ
လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုတွေဟာနှစ်စဉ်မြင့်မားလာနေပြီးတော့ဒီလိုအပ်နေတဲ့အကူအညီတွေရဖို့ကတော့တစ်နှစ်ထက်တစ်နှစ်ကြာဆင်းသွားတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီကဘာလုံးကခမန်းကြီးလူဦးရေ88%ဟာအကူအညီတွေလိုအပ်နေပြီးမြန်မာနိုင်ငံတွင်းမှာတော့လူဦးရေ9သန်းကျော်အတွက်ကူညီဖို့အမေရိကန်ဒေါ်လာတသန်းခုနှစ်ဒီခံပါရှင်အမေရိကန်ဒေါ်လာနှစ်သန်းနီးပါးလိုအပ်နေတယ်လို့2015ခုနှစ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးရထားချက်မှာဖော်ပြထားပါတယ်။ Syria နိုင်ငံမှာတော့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်38,000ပြန်လည်အခြေချနေထိုင်နိုင်ရေးအတွက်အကူအညီပေးဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီရေးဒီအကူအညီပေးနေတဲ့အဖွဲ့30နဲ့လူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအသိုင်းအဝိုင်းကိုတောင်းဆိုလိုက်ပါတယ်လက်ရှိမှာတော့ Syria ဒုက္ခသည်စုစုပေါင်း3သန်းကျော်ရှိနေပြီးတော့ဒီလူတွေပြန်လည်နေရာချထားရေးကိစ္စဆွေးနွေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ကျင်းပမဲ့ညီလာခံမှာတင်သွင်းဖို့ရှိတယ်လို့ဒီညီလာခံမတိုင်ခင်မှာလူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုလိုက်တာပါနိုင်ငံတကာတိုင်းပြည်တွေအနေနဲ့လက်ရှိမှာဒီ Syria ဒုက္ခသည်နှစ်ရာခိုင်နှုန်းသူတို့နိုင်ငံတွေမှာအခြေချနေထိုင်အောင်လက်ခံထားတာကို900ခိုင်နှုန်းအထိတိုးမြင့်လက်ခံသွားဖို့မနေ့ကလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်တာပါရှင
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်အခုဆိုရင်ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်ဟာတဖြည်းဖြည်းအားပျော်လာနေတဲ့ဟာကီပက်တိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်တာကိုခံနေရပါပြီဒီမုန်တိုင်းဝင်ရောက်တက်ခတ်ခဲ့တဲ့အချိန်ကလေးကအနည်းဆုံးလူပေါင်း23ယောက်ဖိလစ်ပိုင်နိုင်ငံမှာတည်ဆုံခဲ့ရပြီဖြစ်ပါတယ်တိုင်ဖုန်းဟာပင်လယ်ပြင်ကနေနိုင်ငံရဲ့အရှေ့ပိုင်းဆမ်မာကျွန်းကိုစတင်ဝင်ရောက်တက်ခတ်ခဲ့တာပါမုန်တိုင်းဟာအားပြော်သွားပြီးတော့အပူပိုင်းမုန်တိုင်းအဖြစ်ကိုရောက်ရှိသွားပြီလို့ဆိုပါတယ်ဒါပေမဲ့မနီလာမြို့တဝိုက်မှာရေကြီးရေလျှံမှုတွေဖြစ်ပေါ်နိုင်ပြီးအဆင့်မြင့်သတိပေးချက်ထုတ်ပြန်ထားရပါတယ်ထောင်ထဲချီတဲ့လူတွေကိုကယ်ဆယ်ရေးစခန်းတွေကိုပို့ထားရပြီးယုံနေကြောင်းနေစီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားရပါတယ်မုန်တိုင်းတိုက်ရိုက်ထိနိုင်တဲ့နိုင်ငံရဲ့အရှေ့ပိုင်းမှာအဆောက်အုံခေါင်းမိုးတွေလန်သွားပြီးတော့လျှက်စစ်တပ်အားတွေပြတ်တောက်နေပါတယ်မုန်တိုင်းကြောင့်လူတွေကိုအိမ်ထဲမှာပဲနေကြဖို့ဖိလစ်ပိုင်ဆိုရကအမိန့်ထုတ်ထားပါတယ်လေကြောင်းလိုင်းခီးစင်တွေကိုလည်းဖျက်ထားရပါတယ်အနောက်မြောက်ဘက်ကိုဥတီတိုက်ခတ်နေတဲ့မုန်တိုင်းဟာတနာယီကို6မိုင်ကျော်နှုန်းနဲ့သာတိုက်ခတ်နေကြကြောင်းဖိလစ်ပိုင်နိုင်ငံကိုဖျက်သွားဖို့အတွက်၃ရက်လောက်ကြာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
။မဲခေါင်မြစ်မှာအငင်းပွားဖွယ်ရာဖြစ်နေတဲ့လာအိုစ်နိုင်ငံကရေကာတာတိစောက်မှုနဲ့ပတ်သက်လို့ဒေသဆိုင်ရာဆွေးနွေးပွဲတစ်ခုကျင်းပဖို့ကမ္ဘောဒီးယားနိုင်ငံကပြင်ဆင်နေပါတယ်။ဒါအပြင်ကမ္ဘောဒီးယားနိုင်ငံစတန်ထရန်ဒေသကငါးဖန်အသက်မွေးဝမ်းကြောင်းသူတွေဟာဒီရေကာတိစောက်မဲ့စီမံကိန်းကိုပယ်ဖက်ပေးဖို့လာအိုစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။မဲခေါင်မြစ်မှာဒွန်ဆောင်ဟောင်းတို့အမိပေးထားတဲ့ရေကာတာကိုကမ္ဘောဒီးယားနယ်စပ်နဲ့တမိုင်ကျော်ပဲဝေးတဲ့နေရာမှာလာအိုစ်နိုင်ငံကတည်ဆောက်မှာဖြစ်ပါတယ်။ဒါကြောင့်မြေအောက်ဖက်မှာနေထိုင်စားတောက်လုပ်ကိုင်သူတွေအတွက်ဝမ်းစာရှာဖွေရေးအခက်အခဲအန္တရာယ်ဖြစ်လာနိုင်မယ်လို့ဝေဖန်သူတွေကထောက်ပြထားကြတာပါ။မြေရဲ့အထက်နဲ့အောက်မှာရှိတဲ့ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကအဲ့ဒီဒေသမှာနေထိုင်ကြသူတွေအနေနဲ့ငားတွေရှာပါပြက်လက်မှုနဲ့ကြုံတွေ့ရနိုင်တယ်လို့လည်းဝေဖန်သူတွေကသတိပေးပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဘိတ်ဆိုင်ပြိုထုတ်လုပ်မှုဟာဆယ်စုနှစ်တစုနီးပါးကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်2014ခုနှစ်မှာကျဆင်းသွားတယ်လို့ကုလသမဂ္ဂကဒီကနေ့ကတင်းနှံနေမှာထုတ်ပြန်ပြောဆိုလိုက်ပါတယ်ဘိတ်ဆိုင်ပြိုတဲ့ဤကဟာပြီးခဲ့တဲ့နှစ်နဲ့တိတ်မကွာလာပေမဲ့အထွတ်နှုံးကျသွားတဲ့အတွက်အခုလိုဘိတ်ထုတ်လုပ်မှုဟာအဓိကကျဆင်းသွားတာဖြစ်ပါတယ် မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုးမှုထုတ်လွှတ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။2006ခုနှစ်ကစလို့ဘိန်းဝယ်လိုအားတက်လာပြီးတော့ဈေးကောင်းလာတာကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာဘိန်းဆိုင်ပြိုးထုတ်လွှတ်မှုတွေလည်းတိုးလာခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ဒီဇင်ဘာလ9ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမူဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးလက်မှတ်ထိုးလို့မြန်မာစစ်အရာရှိတဦးကိုထောင်ဒဏ်ပြစ်ပေးတဲ့ဖြစ်ရပ်ဟာမြန်မာနိုင်ငံမှာတကယ်ပဲပြုပြင်ပြောင်းလဲရေးတွေလုပ်နေတာလားဆိုတဲ့တန်တရားကိုပိုးပြီးကြီးမားစေတယ်လို့ HRW ခေါ်လူခွင့်ဆောင်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။အကြောင်းစုံကိုတော့မဲအင်ဂျင်နိုင်ကတင်ပြပေးမှာပါ
။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံခြေခံဥပဒေမှာဖော်ပြထားတဲ့ပုံမှန်436ပြင်ဆင်ရေးအတွက်လူထုလက်မှတ်ကောက်ယူလှုပ်ရှားမှုကာလကပြည်ဦးနယ်မြို့မှာဗိုလ်မှူးကျော်စွာဝင်းပါဝင်လက်မှတ်ရေးထိုးခဲ့တာပါသူကို April လကဖမ်းဆီးခဲ့တာဖြစ်ပြီး9လအကြာမှာစစ်ခုံရုံးကပုံမှန်41အမိတ်မနာခံမှုနဲ့ပုံမှန်65စစ်စည်းကမ်းနဲ့မညီဘဲပြုမှုပြောဆိုမှုစတာတွေနဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်ပြီးမန္တလေးအိုးဘိုထောင်မှာထိန်းသိမ်းထားပါတယ်အခုလိုဗိုလ်မှူးကျော်စွာဝင်းကိုအရေးယူတဲ့လောက်ရဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတကယ်ပဲဖြစ်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် This is exactly what Burma was supposed to stop doing. This is what
ဒါဟာမြန်မာနိုင်ငံအနေနဲ့ရပ်တန့်ဖို့လှုံ့ဆော်မယ်အချက်တွေထဲမှာဒီလိုအရေးယူတဲ့အချက်မျိုးပါဝင်ပါတယ်ဒီလိုဖိနှိပ်မှုမျိုးဟာဆက်အာဏာရှင်အုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့နှစ်90ကလေးကရှိခဲ့တာပါဒီဖြစ်ရပ်ကိုကြည့်ပြီးမြန်မာနိုင်ငံအနေနဲ့တကယ်ပဲပြောင်းလဲနေပြီလားဆိုတာကိုမေးခွန်းထုတ်စရာရှိပါတယ်စစ်တပ်ကနိုင်ငံရေးကစားနေတာလားဒါမှမဟုတ်အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့နိုင်ငံတကာအလှူရှင်တွေကိုဆွဲဆောင်ဖို့လှည့်ဖြားချက်တွေကိုတတ်တတ်လုပ်နေရလားဆိုတာမေးစရာရှိပါတယ်
ဒါအပြင်ဗိုလ်မှူးကျော်စွာဝင်းဟာဖွဲ့စည်းပုံပြင်ဆင်ရေးမှာစစ်တပ်ရဲ့အခန်းကဏ္ဍရှော့ချဖို့ထောက်ခံခဲ့တာဖြစ်ပြီးဒါဟာလည်းစစ်တပ်ရောအစိုးရကိုယ်တိုင်ပါပြောနေတဲ့အချက်ဖြစ်ပါတယ်လို့ Brett Adams ကဆိုပါတယ
် The reason is that this violates military law are ridiculous. First of all, these laws
ပထမအချက်အနေနဲ့ဒီအမိန့်မျိုးဟာစစ်အာဏာရှင်လက်ထက်တုန်းကရှိခဲ့တာပါအခုအခါဆရာနာရှင်မရှိတော့ပါဘူး။ဒါကြောင့်ဒီအမိန့်ဟာအဓိပ္ပာယ်မရှိပါဘူး။ဒုတိယအချက်ကမြန်မာနိုင်ငံမှာစစ်ယူနီဖောင်းဝတ်ပုဂ္ဂိုလ်တွေရောယူနီဖောင်းချွတ်ပုဂ္ဂိုလ်တွေကိုပါအစိုးရနဲ့လွှတ်တော်မှာအမှုထမ်းနေကြပြီးသူတို့ရဲ့နိုင်ငံရေးအမြင်တွေကိုတင်ပြနေကြတာပါ
။အခုလိုဗိုလ်မှူးကျော်စွာဝင်းအနေနဲ့စစ်ယူနီဖောင်းဝတ်ပြီးထောက်ခံလက်မှတ်ရေးထိုးတာကိုထောင်ဒဏ်ချမှတ်တဲ့အထိအရေးယူတာဟာစစ်တပ်နဲ့ပြည်သူအကြားမှာအမြင်လွဲမှားမှုတွေကိုပိုးပြီးကြီးလာစေတယ်လို့စစ်ထောင်လည်းရေးအရာရှိဟောင်းဘမူဟောင်းဦးအောင်လက်ထွက်ကတုံးသက်ပါတယ
်။ဘမူကျော်စွာဝင်းကိုအရေးယူတဲ့ပုံမှန်က965ဆိုတာဒီတမ်းတော်မှာတော့ကျွန်တော်တို့အမြင်ကပ်ပုံမှန်လို့ခေါ်တာပေါ့လေ။အဲ့တော့သူရဲ့ပုံမှန်ကတော့ဖြစ်စည်းကမ်းနဲ့ဒီမော်လီယောမကြီးပြုမှုလုပ်ကိုင်နေဆိုတဲ့ပုံမှန်မျိုးတက်တာဖြစ်ပါလိမ့်မယ်ခင်ဗျာ။ဒီပုံမှန်ကတော့ဒီစစ်သားတယောက်စစ်ဗိုလ်တယောက်ပဲဖြစ်ဖြစ်ဘသူ့ဝယ်ဖြစ်ဖြစ်ဒီပုံမှန်နဲ့ကအရေးယူမယ်ဆိုရင်လွတ်တယ်လို့တော့မရှိပါဘူး။အဲ့တော့ဒါပေမဲ့ဒီမှာတော့ဒီပုံမှန်436ကိုယူနီဖောင်းနဲ့တွားပြီးတော့မှလက်မှတ်ထိုးလောင်းနေတော့ဒီစစ်စည်းကမ်းနဲ့မကိုက်နိုင်ဘူးလို့ပြောလို့မရဘူးပြောလို့မရပါဘူးခင်ဗျာသူတို့က436ကိုမထိုးအောင်ဆိုရင်မိတ်ထုတ်ပတ်မှုကျွန်တော်တို့ဟိုထုတ်ပြန်လာတယ်ကျွန်တော်တို့ဒီစစ်တီတော်ကျင့်ဝတ်တော်ဘာလို့မှတန်းတို့တွေမပါပါဘူးတကယ်တော့ကျွန်တော်တို့တတ်မတော်ကပြည်သူတွေလိုလားတဲ့ပြည်သူတတ်မတော်ကဖြစ်တယ်ပါလေဒါပေမဲ့အခုလက်ရှိကတော့တတ်မတော်နဲ့ဒါအများစုနဲ့မိသားစုတွေနဲ့ပြည်သူကိုသာသွေးခွဲထားတဲ့အနေအထားမျိုးနဲ့လုပ်ထားတဲ့အနေအထားမျိုးပါသူတို့ရင်တန်ကဒီတက်မတော်ဒီသားတွေနဲ့ဒီပြည်သူလူထုနဲ့ပူးပေါင်းသွားမှာကိုစိုးရိမ်နေတဲ့အတွက်ကြောင့်မလို့တပမှုကျော်စာဝင်းကိုစံပြဖြစ်ပါလိမ့်သူတို့ထောင်ချပြတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗ
ျတမနာဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ဝန်ထမ်းတွေအပေါ်မှာအရင်စစ်အစိုးရလောက်ပြင်းထန်တဲ့တားမြစ်ချက်မျိုးတွေမရှိပေမဲ့ဝန်ကြီးဌာနဆိုင်ရာစီးမြင့်စည်းကမ်းတွေချမှတ်ပြီးနိုင်ငံရေးထဲမှာမပါဝင်ရအောင်တားမြစ်ထားတာတွေလည်းရှိတယ်လို့အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်
။ဒီကျောင်းသားတွေနဲ့ပတ်သက်တဲ့ပြည်ညာရေးဌာနတွေမှာကျောင်းဆရာဆရာမတွေကိုဒီနိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စအတိမှာပါဝင်ပတ်သက်ခြင်းမပြုပါအောင်တားမြစ်ထားတယ်ဆိုတာဒီတော့ကျွန်တော်တို့ကြားသိရပါတယ်။အဲ့တော့ဒီတက်မတော်အနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းဖြစ်တဲ့အတွက် တီးတန်းထုတ်ပြန်နေဆိုရင်တော့ဒါကျွန်တော်တို့မပြောနိုင်ဘူးပေါ့နော်။တာမန်ဝန်ထမ်းနေတဲ့ပြည်သူတွေအပေါ်မှာတော့ဒီလိုမျိုးထုတ်ပြန်ပြဌာန်းတဲ့ဥစ္စာကတော့လုံးဝကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စအများဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်။
2013ခုနှစ်ကစပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါင်းဝင်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းနဲ့လူထုအခြေပြုအဖွဲ့အစည်းတို့ပူးပေါင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကကြတဲ့ပုံမှန်436ကိုပြင်ဆင်ဖို့စီယုံလှုပ်ရှားခဲ့ကြရမှာပြည်သူတွေရဲ့လက်မှတ်စုစုပေါင်း5သန်းကျော်ကောက်ခံရရှိခဲ့ပြီးအဲ့ဒီအစည်းအဝေးကိုလည်းလွှတ်တော်မှတင်သွင်းထားပါတယ်ရှင
်အခုတော့ဒုက္ခတဲ့အရင်းနဲ့သက်ဆိုင်တဲ့သတင်းတဘုတ်ကိုဆက်လက်တင်ဆက်ပေးပါမယ်။အကြမ်းဖက်မှုတွေပြည်ပခါတွေဖြစ်ပွားနေတဲ့နိုင်ငံပေါင်း22နိုင်ငံကလူဦးရေ58တန်းကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့2015ခုနှစ်အတွက်ဒေါ်လာတန်ပေါင်း 16.4 ဘီလီယံလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဂျနီဗာကနေ VOA သတင်းတော့လီဆာ Schlein ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ။လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုတွေကနှစ်စဉ်မြန်မာလာနေပြီးဒီလိုအပ်တဲ့အကူအညီတွေရဖို့ကတော့တစ်နှစ်တည်းတစ်နှစ်ကြာဆင်းသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကဘာလုံးကခံမှန်းခြေလူဦးရေ88သန်းဟာအကူအညီတွေလိုအပ်နေတာပါ။မြန်မာနိုင်ငံတွင်းကလူဦးရေ 93,640 ကိုကူညီဖို့အမေရိကန်ဒေါ်လာ 191.8 သန်းလိုအပ်နေတယ်လို့လည်း2015ခုနှစ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးရာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအလူငွေအလုံလောက်မရရှိတာကြောင့်ကုလသမဂ္ဂအနေနဲ့အကူအညီအလိုအဆုံဥယေ 58.5 သန်းကိုသာကူညီနိုင်မှာပါ။ဆီးရီးယားတောင်ဆူဒန်အီရတ်နဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေဟာရှင်းနှစ်အတွင်းအကူအညီလိုအပ်ဆုံးနိုင်ငံတွေထဲမှာဆက်ရှိသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဗလာရီယာအီမိုစကပြောပါတယ်
။ These four crises alone account for over 70%.
ဒီနေ့ကျမတို့မေးနေတဲ့ရမုံငွေရဲ့80ရာခိုင်နှုန်းဟာဒီနိုင်ငံ၄နိုင်ငံအတွက်ဖြစ်ပါတယ်။ဒါပေမဲ့အရေးပေါ်အကူအညီတွေလိုအပ်နေတဲ့တိုင်းပြည်တွေရှိပါတယ်။ဥပမာအာဖဂန်နစ္စတန်၊ဆိုမာလီယာ၊ကွန်ဂို၊ယီမင်နဲ့မြန်မာဖြစ်ပါတယ်။ဒီတိုင်းပြည်တွေတွေဘာတွေဖြစ်နေလဲဆိုတာကိုကြည့်မယ်ဆိုရင်ပဋိပက္ခတွေဟာဒုတိယတန်းမှာထားမယ်အနေထားမျိုးမဟုတ်ပါဘူး။ဒါကြောင့်ကျမတို့အနေနဲ့မကြုံစဖူးအကူအညီတွေလိုအပ်နေတာပါ။
လူရဲ့တမောင်များစွာဟာသူတို့ရဲ့တိုင်းပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားတာဒါမှမဟုတ်တခြားတိုင်းပြည်တွေမှာဒုက္ခသည်တွေဖြစ်နေထိုင်နေရတယ်လို့ Miss Amos ကပြောပါရယ်မြေပြိုရေကြီးမှုတွေကြောင့်ဒုက္ခရောက်သူတွေရှိတယ်လို့မြန်မာနိုင်ငံကကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ရခိုင်ပြည်နယ်ရင်းကပြည်ပခါတွေကြောင့်အကူအညီတွေဆက်လိုအပ်နေတာပါလူပေါင်း2,400ဟာလည်းအိုးအိမ်မဲ့ဖြစ်နေပြီးလွတ်လွတ်လပ်လပ်သွားလာလို့မရတာကြောင့်အကူအညီတွေပေါ်မှာပဲမိခိုနေကြတဲ့သူတွေဖြစ်ပါတယ်2015ခုနှစ်လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်အားဒီ၃ပြည်နယ်အတွင်းကပြည်ပခါတွေကြောင့်ဒုက္ခရောက်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီနဲ့အကောက်အွယ်ပေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းကစလို့ပထမဆုံးအကြိမ်အနေနဲ့လူဦးရေတန်း90ကျော်ဟာပြည်ပခါတွေကြောင့်အတ္တမနေရာရွှေ့ပြောင်းခံခဲ့ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကလွန်ခဲ့တဲ့နှစ်အတွင်းကအစိုးရကစားထုတ်ပြန်ခဲ့ပါတယ်2011ခုနှစ်တုန်းကတရက်ကိုလူပေါင်း 14,000 ဟာအိုးအိမ်မဲ့ဖြစ်ခဲ့ရပြီး2013ခုနှစ်မှာတော့တရက်ကို 32,000 အထိမြင့်မားလာခဲ့တာပါဒီနှစ်မှာလည်းအရေးအထွက်ထပ်တိုးလာမယ်လို့ခန့်မှန်းထားကြပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒုက္ခသည်ကယ်ဆယ်အေဂျင်စီရဲ့အနေနဲ့ရမုံငွေ300,000မှာအထူးသဖြင့်ပြစ်ပယ်ခံထားရတဲ့တိုင်းပြည်တွေအတွက်ထိထိရောက်ရောက်အသုံးပြုသင့်တယ်လို့ပြောပါတယ်
We still have 200,000 Sudanese refugees in South.
တောင်ဆူဒန်မှာဒုက္ခသည်2သိန်းရှိနေပါတယ်။ရန်ပုံငွေ162တန်းလိုအပ်တာကိုကျွန်တော်တို့ပြောပြပါပြီ။နှစ်ကုန်အထိကျွန်တော်တို့မှန်းထားတဲ့85တန်းကိုအသုံးပြုပြီးပါပြီ။ကျွန်တော်တို့ဘယ်လောက်ရသလဲဆိုတာကိုခင်ဗျားတို့သိကြပါရဲ့လား။78တန်းမှာငွေပမာဏတော်တော်များများမရဘဲနဲ့လူတွေမိထားတဲ့ပြည်ပခန့်တွေအတွင်းကဒုက္ခရောက်သူတွေကိုကူညီဖို့မဖြစ်နိုင်ပါဘူး။
ကုလသမဂ္ဂကတောင်းဆိုထားတဲ့ဒီငွေပမာဏဟာဆဟဲလ်နိုင်ငံတွေလို့ခေါ်ကြတဲ့အာဖရိကမြောက်ဘက်ဆွန်းနားကနိုင်ငံတွေနဲ့ဂျီဘူတီအတွက်မပါဝင်ပါဘူးဒီနိုင်ငံတွေအတွက်အကူအညီကိုဖေဖော်ဝါရီလမှာတည်ကြားထပ်မံတောင်းဆိုမှာပါနှစ်လယ်ပိုင်းမှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုပြန်လည်သုံးသပ်မှာဖြစ်ပြီးလိုအပ်ရင်လိုအပ်သလိုရမုံငွေလိုအပ်မှုပမာဏကိုပြင်ဆင်မှာပါငွေပမာဏတိုးမြင့်လှူဒန်းဖို့အလူရှင်နိုင်ငံတွေကိုလည်းပြောဆိုမှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောဆိုပါရယ်ခင်ဗျာအ ရှိတော်အားရှာရဲ့ဘိန်းထုတ်လုပ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂကဒီဇင်ဘာ10ရက်နေ့ထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာမှာမြန်မာနိုင်ငံနဲ့လောနိုင်ငံတွေဟာဘိန်းဆိုင်ပြိုတာမပြောင်းလဲပဲရှိနေပြီးဘိန်းထွက်မှလည်းအနည်းငယ်ပဲအပြောင်းလဲတွေ့ရတယ်လို့ဖော်ပြထားပါတယ်။ဘန်ကောက်မြို့ကရွန်ကော်ဘန်ပေးပို့ထားတဲ့သတင်းကိုဒေါ်လာလာတန်ကတင်ပြပေးရလိမ့်မယ်ခင်ဗျာ။
UNODC ကကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံးရဲ့ရှေ့တောင်အာရှဘိန်းဆိုင်ပြိုမှုနဲ့ပတ်သက်တဲ့တင်လာနေကထုတ်ပြန်တဲ့နှစ်ပတ်လည်စီရင်ခံစာမှာ2014ခုနှစ်အတွင်းမြန်မာနဲ့လောနိုင်ငံတို့မှာဘိန်းမက်ထရစ်တန်ချိန်ပေါင်း960ထုတ်လုပ်ခဲ့ပြီးဘိန်းဆိုင်ပြိုမြေဟာဟက်တာ6000ကျော်ရှိတယ်လို့ဆိုပါတယ်။ Jeremy Douglas ဟာတောင်အာရှနဲ့ Pacific ဒေသဆိုင်ရာ UNODC ကိုယ်စားလှယ်ဖြစ်ပါတယ်။
Opium is essentially stable in what is commonly called the Golden Triangle, Myanmar and Laos, where the two countries kind of come together and
ဘိန်းဆိုင်ပြိုမှုမှာမြန်မာနိုင်ငံနဲ့လောနိုင်ငံတို့ထိတွေ့တဲ့ရွှေတရီကနေမြန်မာတော့ဘိန်းအထွက်ဟာမပြောင်းလဲပါဘူး။တိတ်ကုန်းမြင့်တဲ့အဆင့်မှာဘိန်းအထွက်ဟာငြိမ်နေတယ်လို့ဆိုရမှာပါ။ဘိန်းဆိုင်ပြိုတဲ့မြေဟာမြန်မာနိုင်ငံနဲ့လောနိုင်ငံမှာဟက်တာပေါင်း6300ကျော်ရှိပါတယ်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုတဲ့မြေဟာမနှစ်ကအတိုင်းပါပဲ။လောနိုင်ငံမှာတော့ဟက်တာ1000ကျော်လောက်ပူပါတယ်။အဲဒါကြောင့်အခြေခံအားဖြင့်ပြောရမယ်ဆိုရင်တော့ရွှေတရီကန်နယ်မြေမှာဘိန်းအထွက်ကမြင့်နေပါတယ်
။မြန်မာနိုင်ငံမှာတော့2014မှာဘိန်းထုတ်လုပ်မှုဟာမက်ထရစ်တန်ချိန်680ရှိပြီးဘိန်းဆိုင်ပြိုမြေဟာ9600ဟက်တာရှိတဲ့အတွက်2013ခုကနှစ်တိတ်မကွာလှဘူးလို့ဆိုရမှာပါ။ဒါဟာ2013ကဘိန်းစိမ်းအထွက်မက်ထရစ်တန်ချိန်နဲ့2300ကျော်နှုန်းကျော်နေခဲ့တာဖြစ်ပါတယ်။ခုလိုယုံနေခဲ့ပြီမဲ့လို့လေဘိန်းဆိုင်ပြိုမြေရော့လို့မဟုတ်ဘဲရာသီဥတုဆိုးရွားမှုကြောင့်အထွက်ကြတာဘိန်းကောက်တဲ့ဈေးနှုန်းကျတာနဲ့ဘိန်းကင်းတွေကိုအာဏာပိုင်တွေကပုံမိုထိရောက်အောင်ဖျက်ဆီးနိုင်ခဲ့လို့ဖြစ်တယ်လို့ UNODC ရဲ့စီရင်ခံစာမှာထောက်ပြထားပါတယ်။ဝိနာလှတဲ့နေရာတွေမှာနေထိုင်ကြတဲ့စီးရဲလှတဲ့တောင်ပေါ်လေသမားတွေအနေနဲ့ဘိန်းဆိုင်ပြိုမှုကနေအဓိကဝင်ငွေရကြတာဖြစ်ပါတယ်။ရွှေတရီကနေမြေလို့နာမည်ကြီးတဲ့မြန်မာလောနဲ့ထိုင်းနိုင်ငံသုံးနိုင်ငံဖြစ်ဆက်တဲ့ဒေသဟာကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးဒုတိယဘိန်းအများဆုံးထွက်တဲ့ဒေသလည်းဖြစ်ပါတယ်။ဘိန်းထွက်ဟာတိတ်မပြောင်းလဲပေမဲ့လို့လေမကြာမီနှစ်များတွင်းမှာကြည့်မယ်ဆိုရင်တော့ဘိန်းဆိုင်ပြိုမှုဟာမှန်မှန်ကြီးတိုးလာတာတွေ့ရတယ်လို့ UNODC ကိုယ်စားလှယ် Jeremy Douglas ကပြောပါတယ်
။ We are reporting so the 8th consecutive year.of an increase in opium poppy.
ဖြူတရီကနေမြန်မာဘိန်းဆိုင်ပြိုမှုဟာ၈နှစ်ဆက်တိုက်တိုးနေတာကိုတွေ့ရပါတယ်။ဒါဟာအထူးသဖြင့်ရှမ်းပြည်နယ်မှာစိုက်ပျိုးပြီးအရှိတောင်အာရှမှာဆိုရင်၈နှစ်တာကာလအတွင်းကြည့်ရင်၃ဆတိုးလာတာတွေ့ရပါတယ်။လောနိုင်ငံမှာဆိုခရိုင်၃ခုဖြစ်ကြတဲ့ဖောင်ဇာလီ၊ဟိုဖန်နဲ့ရှန်ကောင်းတို့မှာဘိန်းဆိုင်ပြိုမှုတိုးလာတာတွေ့ရပါတယ်
။မြန်မာနိုင်ငံမှာဘိန်းအများဆုံးထွက်တာကတော့တရုတ်နဲ့နေဆက်ထက်နေတဲ့ရှမ်းပြည်မြောက်ပိုင်းဖြစ်ပြီးအဲ့ဒီမှာတိုင်းရင်းလက်နက်ကိုင်အုပ်စုတွေဟာနှစ်ရှိအစိုးရကလက်နှစ်ကိုင်းတိုက်ရမှာဘိန်းကနေရတဲ့ဝင်ငွေတွေကိုအားကိုးနေရတာဖြစ်ပါတယ်။စိတ်ကြွဆေးပြားတွေထုတ်လုပ်ဖို့နဲ့ဘိန်းကိုဘိန်းဖြူထုတ်လုပ်ဖို့လိုအပ်တဲ့ဓာတုတွေကိုအများအပြားတရုတ်နဲ့ဗီယက်နမ်တို့ကမှောင်ခိုသွင်းကြတာလည်းဖြစ်ပါတယ်။အာရှတစ်ခွေမှာလက်ရှိဘိန်းဆွဲသူပေါင်း3,300ကျော်ရှိရမှာအများဆုံးဖြစ်တဲ့တရုတ်ပြည်မှာဘိန်းဆွဲသူ1,900,000ရှိပြီးဗီယက်နမ်၊မြန်မာ၊မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကနောက်ကနေလိုက်တာဖြစ်ပါတယ်။ရှေ့တောင်အာရှကနေဘိန်းဖြူအထွက်3ပုံ2ပုံဟာမြန်မာနဲ့လောနိုင်ငံတို့ကဖြစ်ပြီးအာဖဂန်နစ္စတန်ကတော့ကမ္ဘာပေါ်မှာဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။ဒေသတွင်းမူရစ်ဆေးမှောင်ခိုရောင်းဝယ်ဖောက်ကားမှုဟာဒေါ်လာဘီလီယံ20ဘိုးရှိတဲ့အတွက်အထူးသဖြင့်ဒေသန္တရစီးပွားရေးဇုန်နယ်မြေဖန်တီးမဲ့အာဆီယံ10နိုင်ငံတို့အနေနဲ့လုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့ UNODC ကိုယ်စားလှယ် Douglas ကထောက်ပြပါတယ်။ဒေသတွင်းစီးပွားရေးရပေါင်းစီရမှာလမ်းတွေအခြေခံရန်တရားဆောက်အုပ်တွေပိုကောင်းလာပြီးမြေဆက်လုံခြုံရေးထိန်းချုပ်မှုအားနည်းတဲ့ဒေသတွေမှာတော့မြေဆက်ဖြတ်ကျော်ပြီးရာဇဝတ်မှုကျူးလွန်ကြသူတွေတဲ့ပိုပြီးလုတ်ကန်ရလွယ်ကူစီမှာဖြစ်တယ်လို့ UNODC ကသတိပေးပါတယ်။ဒါကြောင့်လည်းဘိန်းဆိုင်ပြို့သူတောင်သူလေသမားတွေအတွက်ရေရှည်ခံမဲ့အစားထိုးသီးနှံစိုက်ပျိုးရေးအစီအစဉ်တွေကိုချမှတ်ပေးဖို့ UNODC ကသက်ဆိုင်ရာနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်။
ဘိန်းဆိုင်ပြိုမှုနဲ့ပတ်သက်ပြီးကုလသမဂ္ဂကထုတ်ပြန်တဲ့အစီအစဉ်ခန်းစာကြောင်းကိုဒေါ်လာလာတန်ကတင်ပြပေးသွားတာပါ။အခုတော့ရန်ကုန်မြို့ကပြေးပို့တဲ့သတင်းဆောင်ပါကိုဆက်လက်တင်ပြပါမယ်။မြန်မာနိုင်ငံအတွင်းကတိုင်းရင်းသားဒေသတချို့မှာလက်နက်ကင်တိုက်ပွဲတွေမရနိုင်သေးတဲ့အတွက်တိုင်းရင်းသားတွေဘက်ကရောစစ်ဘက်ကစစ်သားတွေရော အကြဆုံးနေဒီနေ့ထိရှိနေပါသေးတယ်။ကိုပြည်တွင်းကတိုင်းသားညီကိုချင်းချင်းလက်နက်ကင်တိုက်ခိုက်နေရတာတွေရပ်နိုင်ဖို့ဆိုရင်ငင်းငင်းကြီးကိုရှေ့တန်းတင်ကြမှာနှစ်ဖက်စစ်သည့်အကြဆုံးတွေရပ်နိုင်မှာလို့ပြောဆိုမှုတွေဒီအပိုင်းအတွင်ရှေ့တန်းရောက်လာပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOE မြန်မာပိုင်းသတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာပါ
။လက်နက်ကင်တိုက်ပွဲတွေမရပ်နိုင်သေးတဲ့မြန်မာနိုင်ငံရဲ့တိုင်းသားဒေသတို့မှာတိုက်ပွဲတွေအလုံးရက်သွားပြီဆိုရင်စစ်တပ်ဘက်ကတပ်သားတွေကြဆုံတာရောလက်နက်ကင်တိုင်းသားတွေဘက်ကတပ်သားတွေကြဆုံတာတွေရက်တံဖို့နှစ်ဖက်အင်အားစုတွေကြားအမြင်တွေရှိလာကြတာပါစစ်ပွဲတစ်ခုမှာအနစ်နာဆုံးကအောက်ခြေအဆင့်တပ်သားတွေပဲဖြစ်ပြီးတော့စစ်ပွဲတွေမြ мян ရက်ဆဲပြီးတိုင်းသားဒေသတွေမှာကြီဖောက်တာတွေရက်ဖို့လိုလားဆုံးကနှစ်ဖက်အောက်ခြေအဆင့်ကပဲညဉ့်ညံ့ရင်ကိုမြ мян လိုချင်နေကြတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့မြေဦးအေးနေဝင်းက VOA ကိုအခုလိုပြောပါတယ
်ကိုယ်နိုင်ငံညဉ့်ညံ့ရင်ရသွားတာမျိုးတနက်တန်ကြီးချုပ်ငင်းသွားတာမျိုးကိုဖြစ်စေချင်တာကြီးပါပဲအဲ့လိုဖြစ်စေခြင်းတဲ့ပုံပုံတွေထဲမှာကျွန်တော်တို့တာမန်ရတူရသားတွေလည်းဆိုင်စစ်တပ်လို့ပြောမယ်တပ်မတော်သားတွေကငင်းငန်းယူအလိုလားဆုံးပါဘာလို့လဲဆိုငင်းငန်းကြီးမရသေးဘူးသူတို့ကအပြင်းမှန်ခံပြီးတိုက်ပြီးသူတို့ကပြင်းပြမှာဖြစ်တဲ့အတွက်ငင်းငန်းကြီးမရရှိသေးတဲ့တိုက်ခိုက်မှုတွေရဲ့အရင်ဆုံးခံရတဲ့လူတွေကစစ်သားတွေပါပဲအဲ့တော့နှစ်ဖက်စစ်သားတွေကငင်းငန်းကြီးကိုအလိုလားဆုံးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျ
တိုင်းဒေသနဲ့ကိုင်းတွေကြဆုံးရင်ပြည်သူတွေနဲ့အင်အားစုတွေကဆူတောင်းပေးတာမျိုးဝန်နေတာမျိုးပြားလေရှိပေမဲ့စစ်သားတွေကြဆုံးတဲ့အခါအခုလိုအမတ်တရအထိမ်းအမှတ်တွေလုပ်တာဝန်နေတာမျိုးတွေမလုပ်တဲ့အတွက်စစ်တပ်အတိုင်းဝန်ကြားဝန်နေမှုတွေရှိတယ်လို့လည်းပြောဆိုကြပါတယ်တပ်မတော်သားကိုယ်စားလှယ်တချို့ဆိုရင်နှစ်ဖက်တိုက်ပွဲတွေအမြန်ရကြဖို့လိုလိုလားရှိကြတယ်လို့တိုက်ပွဲမှာစစ်သားတွေကြဆုံးတာမျိုးမလိုလားဘူးလို့ပြောဆိုတာတွေရှိတဲ့အကြောင်းတိုင်းဒေသကိုယ်စားလှယ်တဦးဖြစ်တဲ့ပြည်သူတော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်တိုင်းပြည်မှာလက်နက်ကင်တိုက်ပွဲတွေဆင်နေနေတာဟာတိုင်းဒေသညီကိုအချင်းချင်းတွေဖြစ်နေတဲ့အတွက်ဒီစစ်ပွဲတွေအတွက်ပေးဆက်ရတဲ့အသက်ခံတာတွေကထိုက်တန်မှုမရှိဘူးလို့သူ့အနေနဲ့ယူဆတဲ့အကြောင်းဥဖေတန်းကပြောပါတယ်
။ဆိုတော့ကျွန်တော်ဒီမှာလိုင်ဇာမှာကြာဆုံးသွားတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ဟိုသူတို့ဒီတပ်မတော်သားကိုယ်စားလှယ်တွေပေါ့ဗျာသူတို့နဲ့စာမျက်နှာပြောရင်ကအဲသူတို့တပ်မတော်သားကိုယ်စားလှယ်တပ်မတော်သားတွေကြာတော့ဘယ်သူမှဝမ်းမနေဘူးတဲ့လိုင်ဇာမှာကြာတော့အကုန်လုံးပေါ်ပြီးတော့ဝမ်းနေကြရပေါ့ဗျာဆူတောင်းကြရပေါ့အဲ့လိုပြောတော့လေကျွန်တော်လည်းပြောလိုက်ပါတယ်ခင်ဗျားတို့တက်ကကြရတယ်ဆိုရင်လည်းဟာလားခင်ဗျားစီရင်ထုတ်ပြန်ပေါ့အဲ့ဒါဆိုရင်ကျွန်တော်တို့ကဝမ်းနေပေးမယ်ဝမ်းနေပါတယ်လို့ဒါကျွန်တော်တိုင်းတာအချင်းချင်းတိုက်နေရတဲ့တိုက်ပွဲတွေပဲလို့နော်ဆက်ပြီးပြည်ထောင်စုကိုတောင်းဆိုဖို့တက်တက်နဲ့ဒီလိုရင်းနေရတာလေဒီလိုနဲ့မတန်ဘူးဗျာကျွန်တော်တို့ကလည်းတက်မလာပစ်ဆက်ရတာလေဒါမတန်ဘူ
းညီညာရေးဖော်ဆောင်တဲ့နေရာမှာနှစ်ဖက်အဖွဲ့အစည်းတွေအနေနဲ့ထိုင်နိုင်တဲ့အတိုင်းအတာတွေကိုအပေးယူညှိနှိုင်းမှုတွေကောင်းကောင်းလုပ်နိုင်ပြီဆိုရင်ပြည်တွင်းညီညာရေးဟာအလံမွေးသလိုလက်ရှိချိန်မှာတိုက်ပွဲတွေပြန်မဖြစ်တော့တဲ့တိုင်းသားဒေသတချို့မှာနှစ်ဖက်တက်တွေအသေးပြောက်မရှိတော့တာကတက်သေးပဲလို့တက်မတော်သားအရာရှိဟောင်းတဦးဖြစ်တဲ့ဦးရဲမှုက VOA ကိုပြောပါတယ်
။တဘာဝကြတဲ့တောင်းဆိုချက်တွေကိုတောင်းဆိုပါ။တဘာဝကြတဲ့ညှိနှိုင်းချက်တွေကိုညှိနှိုင်းပါ။အဲ့တော့တဘာဝမကြတာတွေကိုပြောနေရင်ညီညာရေးကိုညီညာရေးယူတာနဲ့မတူဘဲနဲ့ကျွန်တော်ပြောလို့ညီညာရေးကအနောက်ရှက်ပေးနေသလိုပဲဖြစ်နေတယ်။
ပြည်တွင်းညီညာရေးကိုစပွဲပိုင်းပေါ်ကနေအမြန်ဆုံးအပြေရှာဖို့ဆိုရင်နှစ်ဖက်အမြင်တွေအကြားအကောင်းဆုံးအပေးယူတွေအမြန်ဆုံးလုပ်မှသာခီးရောက်မယ်လို့လည်းမြမအေးလိလသုံးသက်သူဒေါက်တာရေမျိုးသိန်းကထောက်ပြပြောဆိုပါတယ
်ပြည်တွင်းညီညာရေးကိုနိုင်ငံရေးစပွဲပိုင်းဆွေးနွေးပွဲတွေအနေနဲ့တစ်ဆင့်နော်ဟိုဆွေးနွေးညီလိုက်အပြေရှာပြီးတော့ဟိုအမြန်ဆုံးရရှိနိုင်ဖို့အထောက်အပံ့ဖြစ်စေမယ်အပံ့ပိုးဖြစ်စေမယ်နော်လှုပ်ရှားမှုမျိုးအချက်ပို့လို့ရလို့မြင်တယ်တစ်ဖက်ရဲ့အမြင်တစ်ဖက်ရဲ့သဘောထားပေါ်မှာအခြေခံတာမျိုးမဟုတ်ဘဲနဲ့နှစ်ဖက်အမြင်သပေါင်းဆောင်အမြင်ပေါ်မှာအခြေခံတဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအကျိုးပြုနိုင်မဲ့နော်ငြိမ်းချမ်းရေးလှုပ်ရှားမှုဖြစ်ဖို့လိုတယ်လို့မြင်တယ
်ကုတီသမား9ရဲ့မနေ့ကတော့ချွေတကုံပြားမြောက်ဖက်မှာရှိတဲ့သူရဲကောင်းဘိမှန်မှာခေအဆက်ဆက်တိုက်ပွဲမှာကြက်ဆုံးခဲ့တဲ့တိုက်ပွဲဝင်စစ်သည်တွေကိုရန်သူပန်းွေချတဲ့အခမ်းအနားတရက်ကိုအရက်ဖက်အဖွဲ့တချို့ကဥဆောင်ပြီးတော့ကျင်းပခဲ့ပါတယ်။ဒီကျင်းပမှုမျိုးဟာဆိုရင်စစ်တပ်ဘက်ကကြာဆုံးသူတွေအတွက်ပထမဦးဆုံးရန်သူပန်းွေချပြီးတော့အမတ်တရကျင်းပတဲ့အခမ်းအနားလို့လည်းပြောနိုင်ပါတယ်ခင်ဗျာ
။ရန်ကုန်မြို့ကနေကိုအောင်ရဲမောင်တင်ပြပို့ခဲ့တာပါခင်ဗျာ။တော်တော်ရှိမှခင်ဗျာ။ VOE မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်လေးကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်ဆာမျက်နှာဝက်ဘ်ဆိုက်လိပ်စာကတော့ www.bamis.voenews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စွာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီဝက်ဘ်ဆိုက်လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ။